သခိုင်းတိုင်းရင်မပင်မြို့နဲ့ကဏီမြို့ကြားမှာရှိတဲ့ရွာတွေကရွာသားတွေကိုစစ်တပ်ကလိုက်လံဖမ်းဆီးနေတဲ့အတွက်ရွာလုံးကျွတ်ထွက်ပြေးနေကြပါတယ်။မြင်းကြံနဲ့မိုးကုတ်မြို့တွေမှာလည်းစစ်ကောင်စီစန့်ကျင်ဆန္ဒထုတ်ဖော်တာမှာပါဝင်သူတွေကိုဖမ်းဆီးနေပါတယ်။ဒီအကြောင်းပြည်စုံကတော့ရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ကဏီမျိုးနဲ့ပုံနေတဲ့မုံရွာယာကြီးကလေးဝနဲ့မုံရွာအလောင်းတော်ကတဖတ်လမ်းကြားကရွာတွေမှာစစ်တပ်နဲ့ဒေသခံရွာသားတွေနှစ်ဖက်အပြန်အလှန်ပစ်ခတ်ကြလို့နှစ်ဖက်စလုံးမှာတေဆုံးဒဏ်ရာရတာတွေရှိခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့စစ်တပ်ကမုံရွာအလောင်းတော်ကတဖတ်လမ်းကကြီးရွာတွေမှာရွာသားတွေကိုဖမ်းဆီးနေတယ်လို့ယာကြီးကြီးရွာသားတူက VOA ကိုပြောပါတယ
်အခုလက်ရှိအခြေအနေကတော့လက်ရှိစစ်သားတွေစစ်တပ်တွေကတော့ကျွန်တော်တို့ရွာတွေထဲလိုက်မှုရင်းနေတော့မယ်ဟိုရွာတွေကလည်းသူကလေးလာပြီဆိုရင်ကြောက်လန့်ပြီးတော့ထွက်ပြေးကြပါရဲ့အခုယာကြီးဘက်ဆိုရင်တော့သူတို့ကပြန်ညှိတယ်အဲထွက်မပြေးဘူးလာဖို့ပြန်ညှိရဲ့အဲသူတို့အဲ့လိုပြောလို့ကြားလို့မဟုတ်ဘူးဒီနေ့တို့ကပိုင်းကထွက်ပြေးတဲ့လူတွေပြန်ပြီးတော့နွားတွေတလိမ့်ဆန်တွေလာကြည့်တော့တကဖမ်းပြန်ရောဆိုတော့ရွာထဲကလူတွေလည်းကြောက်ပြီးတော့ရွာထဲကိုမကတ်ရဲဘူးအဲ့လိုဘေးကိုပြေးနေကြတာကလေးတငယ်တွေရောအကုန်လုံးအခုအဓိကပြေးနေရတာကပိုင်းရဲ့ပြီးကုန်းရဲ့အိုက်ကလောက်ဝင်းကုန်းပေါ်တော့အဲ့ရွာတွေကအခုလက်ရှိစစ်တပ်ကအဲ့နဲ့ရောက်နေတာဆိုတော့အဲ့ရွာတွေကအဓိကအကုန်လုံးရွာထဲမှာရှိသမျှလူကုန်ထွက်ပြေးနေရတာပဲခက်ခဲရတော့ရှိတာပေါ့အခုဘယ်လိုပြောမလဲပြေးတာရွာလုံးကျွတ်တွေပြေးရတာဆိုတော့စားရေးတောက်တာတွေဝါတွေခက်ခဲတာပေါ့ဒါပေမဲ့ဘယ်လိုပြောမလဲကျွန်တော်တို့ဒီကကြတော့တောဆက်တွေနီးတာဆိုတော့တောတွေထဲပြေးရတာဆိုတော့တောတွေထဲမှာပဲနေနေရတာလေအဲသူတို့တွေခုဆက်ရှိနေဦးမှာဆိုတော့ဒီတိုင်းပဲတော်တဲ့ဒုက္ခခံပြီးတော့နေရဦးမှာဟိုဟာပြန်လာလို့တော့မရသေးဘူးသူတို့ကမယုံရတာဆိုတော့
ဧပြီလ19ရက်ညပိုင်းကရင်းမာပင်နဲ့ကဏီမြို့နယ်ဆက်မုံရွာယာကြီးလမ်းမှာတာဝါတိုင်ဆောက်နေစစ်သားတွေကိုဒေသခံတွေကပြစ်ခတ်တာကြောင့်စစ်သား2ဦးသေဆုံးခဲ့ပါတယ်ဧပြီ20ရက်ညပိုင်းမှာတော့မုံရွာယာကြီးလမ်းတလောက်ရွာအနီးမှာဒေသခံကြီးရွာသားတွေနဲ့စစ်တပ်တို့အပြန်အလှန်ပြစ်ခတ်တိုက်ပွဲဖြစ်ပွားပြီးရွာသားတွေဘက်က6ဦးသေဆုံးပါတယ်ရည်ဒီသားဘက်ကရွာသားတွေဟာစစ်တပ်ကိုလက်လုတ်လက်နက်တွေနဲ့ခုခံပစ်ခတ်ပြီးအပြန်အလှန်ပစ်ခတ်မှုတွေမှာစုစုပေါင်းရွာသား10ဦးထက်မနည်းသေဆုံးတယ်လို့စစ်တပ်ဘက်ကခန့်မှန်းကြေ30လောက်သေဆုံးတယ်လို့ဒေသခံတွေကပြောပါတယ်ဒီအခြေအတွက်ကို VOA ကတီးခြားအတိမပြုနိုင်သေးပါဘူးဒီကနေ့မှာတော့ဒေသခံကြီးရွာသားတွေနဲ့ပစ်ခတ်မှုမရှိပေမဲ့စစ်တပ်ကမုံရွာယာကြီးကလေးဝမုံရွာအလောင်းတော်ကတ်တဖတ်လမ်းကရွာတွေဘက်မှာလိုက်ရှာတာတွေဘောင်းသူမဲ့လေရင်တွေနဲ့စောင့်ကြည့်တာတွေလုပ်တယ်လို့ကြီးရွာထဲမှာရှိတဲ့လက်နက်တွေလာအပ်ဖို့လည်းပြောနေပါတယ်ပြစ်ခတ်တာတွေမရှိဘဲညင်နေပေမဲ့စစ်တပ်ကကြေးရွာတွေနဲ့နီးတဲ့နေရာတွေမှာစစ်အင်အားဖြည့်တင်းနေတယ်လို့ရွာခံတွေကပြောပါတယ်။ပြီးခဲ့တဲ့သတင်းတစ်ပတ်ကပြစ်ခတ်မှုတွေရှိခဲ့တဲ့မြင်းကြံမြို့မှာတော့ညင်နေပါတယ်။ပြစ်ခတ်မှုတွေဖြစ်ခဲ့တဲ့အမှတ်6ရပ်ကွက်ကိုစစ်တပ်ကအခုလုံခြုံရေးယူထားပါတယ်။ဆန္ဒပြပွဲမှာပါဝင်သူတူကိုဒီကနေ့မနေ့အစောပိုင်းမှာဖမ်းသွားတယ်လို့မြင်းကြံမြို့ကတူကပြောပါတယ်
။ဟုတ်ဒီနေ့အချိန်ကြီးကတော့ဒီပြစ်ခတ်မှုကတော့မရှိဘူးဗျ။အရင်ကျွန်တော်တို့ဟိုခန္ဓာမှာပြစ်ခတ်မှုဖြစ်ခဲ့တဲ့အမှတ်6ရပ်ကွက်မှာတော့ကျွန်တော်တို့ဒီဟိုကာ3ဒီနဲ့စစ်အင်အား50လောက်ကတော့ရှိနေတယ်ဗျ။ဟိုမနေ့ဒီ9နာရီခွဲ6နာရီလောက်ကပေါ့နော်သူ့အိမ်ကနေပြန်လက်ပိတ်ဆိုင်ကိုသွားတဲ့အသွားမှာဒီရဲဝင်းတဲ့တယောက်ကသူ့ကိုဟိုပုတ်ဆွဲပြီးတော့ဟိုညွာပေါ်ဖြစ်သွားတယ်လို့ပေါ်သွားတယ်လို့ပြောတယ်။နောက်မှာတော့ဒီစစ်သားအင်အားအနည်းငယ်ပါတယ်လို့ပြောတ
ယ်။မြင်းကြံမှာလက်ရှိအချိန်ထိဖမ်းဆီးခံရသူ50ကျော်ရှိပြီးစစ်တပ်နဲ့ရဲကပြစ်တာကြောင့်သေဆုံးသူ30နီးပါးထိရှိပါတယ်။မိုးကုတ်မြို့မှာတော့ရေဘူးကျောင်းဘုန်းကြီးကျောင်းကဆရာတော်ဦးရေဝဒကိုစစ်တပ်နဲ့ရဲကဧပြီလ27ရက်နေ့မှာဖမ်းသွားပါတယ်။ဆရာတော်ဦးရေဝဒဟာလူဝတ်ဘဝကအောက်မြန်မာပြည်ဘဂတာဥက္ကဋ္ဌဟောင်းကိုရဲရင်ပိုင်မှုဖြစ်ပြီးမိုးကုတ်မြို့ရေဘူးကျောင်းမှာသင်ခန်းဝင်နေတာ9ဝရနေပြီဖြစ်တဲ့ဆရာတော်တစ်ပါးဖြစ်ပါတယ်။စစ်ကောင်စီကအာဏာသိမ်းတဲ့ဖေဖော်ဝါရီလ1ရက်နေ့ကနေစပြီးဦးရေဝဒဟာမိုးကုတ်မြို့မှာစစ်ကောင်စီစန့်ကျင်ရေးဆန္ဒထုတ်ဖော်ပွဲတွေကိုဦးဆောင်တဲ့အတွက်အခုလိုဖမ်းဆီးခံရတာဖြစ်ပြီးဖမ်းပြီးတဲ့နောက်သူ့ကိုအာဏာပိုင်တွေကလူဝတ်လဲထားတယ်လို့ရေဘူးကျောင်းကဆရာတော်တစ်ပါးကပြောပါတယ်
။ဒါမှမပြောမဆိုဘဲနဲ့အဲ့ဒါတစ်ခါတည်းဝင်လာတာရဲရင်စစ်သားနဲ့ဝင်လာပြီးတာနဲ့တကယ်နဲ့တကယ်အဲ့မှာဦးစင်းရဲရင်ပိုင်မှုပေါ့နော်ဦးစင်းရဲရင်ပိုင်မှုဦးစင်းရေရောကသူကအဲဥက္ကချုပ်ရေမှုနဲ့သူတို့နေရာဝင်လာပြီးတော့မှတခါတည်းဖမ်းချတော့ကြတာ3နာရီနဲ့10မိနစ်လောက်မှဖမ်းတော့ညနေပိုင်းဟိုရဲစခန်းပေါ့အဲ့ဒီရဲစခန်းမှာထားပါပြီးတော့မှအဲ့ဒါမှထောင်ချုပ်ဖို့ထောင်ချုပ်ဖို့ဦးမှာသူကရေမှန်ယူပါညာအဲ့ဒါလုတ်ပြီးတာတကယ်တည်းအမှုစင်ရှင်ပြီးတာတကယ်တည်းထောင်ချထောင်ချပြီးတော့မန္တလေးဥပိုလ်ထောင်ဖို့ဘိုးဘကအဲ့လိုမျိုးဖြစ်တာလေအဲ့လိုမျိုးဆိုတော့သူ့ကိုအဲ့လိုမျိုးအဲ့လိုပို့ထားတယ်မနေ့ကတော့ကြွကြည့်တော့လူဝတ်လဲလိုက်ပြီးလို့အဲ့လိုပြောတယ်
မိုးကုတ်ရေဘူးကျောင်းတိုင်ဆရာတော်ကလည်းဆန္ဒပြပွဲဒီမှာပါဝင်နေဆိုပြီးစစ်ကောင်စီကဖမ်းပြီးတော့ထောင်ဒဏ်ချမှတ်ထားပါတယ်။မိုးကုတ်မှာအခုလိုဖမ်းဆီးထောင်ချတာတပိတ်တွေကိုအကြမ်းဖက်ဖြိုခွင်းတာတွေရှိပေမဲ့စစ်ကောင်စီကိုစန့်ကျင်တဲ့ညှဥ်ဒေါ်လာရေးတပိတ်တွေကတော့နေတိုင်းဆက်ရှိနေသေးပါခင်ဗျာ။